Democracy တို့ Democratization ဆိုတာ Democracy အတွင်ကူးပြောင်းခြင်းလို့အဓိပ္ပာယ်ရပြီးနိုင်ငံရေးစနစ်များစွာရှိတဲ့အနေနဲ့ Democracy စနစ်မဟုတ်တဲ့နိုင်ငံရေးစနစ်တစ်ခုခုကနေ Democracy နဲ့အုပ်ချုပ်တဲ့အစိုးရစနစ်စီကိုကူးပြောင်းတာပဲဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့ Democracy နိုင်ငံအားလုံးဟာအာဏာရှင်စနစ်တစ်မျိုးမျိုးကနေကူးပြောင်းလာကြတာဖြစ်ပါတယ်။ဒီဘလော့လေးမှာ Democracy အတွင်ကူးပြောင်းမှုဖြစ်စဉ်လှိုင်းတွေအကြောင်းနဲ့ဒီမိုကရေစီအတွင်ကူးပြောင်းမှုပုံစံတွေအကြောင်းနှစ်ပိုင်းခွဲပြီးရှင်းပြပေးသွားမှာဖြစ်ပါတယ်။နိုင်ငံရေးပညာရှင်ဆမ်မြူအယ်ပီဟန်တင်တန်ကဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်တွေကိုအဓိကလှိုင်း၃ခုအဖြစ်သုံးသပ်ဖော်ပြခဲ့ပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်တွေဟာလှိုင်းတစ်ခုချင်းစီမှာနိုင်ငံရေးနဲ့စီးပွားရေးပြောင်းလဲမှုတွေလူမှုရေးလှုပ်ရှားမှုတွေပြင်ပဖီအားတွေကြောင့်တနိုင်ငံနဲ့တနိုင်ငံအောင်မြင်မှုအတိုင်းအတာတွေမတူညီကြသလိုနောက်ကြောင်းပြန်လှည့်ပြီးအာဏာရှင်စနစ်အောက်ကိုပြန်လည်ရောက်ရှိသွားတတ်တာတွေလည်းရှိပါတယ်။ပထမလိုင်း1928-1926ဟာ19ရာစုအစောပိုင်းကစပြီးတဖြည်းဖြည်းအမေရိကန်ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်တွေဟာအကန့်အသတ်နဲ့ရရှိတဲ့မဲပေးပိုင်ခွင့်ကစလို့ရရှိခဲ့ပါတယ်။လူတအူးတယောက်ချင်းစီရဲ့လွတ်လပ်ခွင့်အခွင့်အရေးနဲ့ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်စတဲ့စံနှုန်းတွေပေါ်မူတည်ပြီးပြင်းထန်တဲ့အမေရိကန်တော်လှန်ရေးတွေကနေဒီမိုကရေစီစံနှုန်းတွေစတင်ပြန်ပွားလာခဲ့ပါတယ်။ဒါပေမဲ့1929ခုနှစ်မှာစတင်ခဲ့တဲ့ The Great Depression လို့ခေါ်တဲ့ကမ္ဘာစီးပွားရေးကျဆင်းမှုနဲ့အတူအာဏာရှင်စနစ်တကြော့ပြန်ခေါင်းထောင်လာမှုတွေကနေတဆင့်ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်တွေဟာနောက်ပြန်ဆုတ်သွားခဲ့ရပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုနဲ့အတူပေါ်လာတဲ့ Fascist နဲ့ Communist အစိုးရတွေကြောင့်ဂျာမနီ၊အီတလီနဲ့စပိန်လိုနိုင်ငံတွေမှာအာဏာရှင်အစိုးရတွေအားကောင်းလာပါတယ်။ဒုတိယလိုင်း1943-1962ဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းကိုလိုနီနယ်မြေတွေလွတ်မြောက်လာတာနဲ့အတူကိုလိုနီပြုခဲ့တဲ့နိုင်ငံကြီးတွေမှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်ကိုလွတ်လပ်ပြီးစနိုင်ငံတွေမှာကျင့်သုံးလာကြပါတယ်။ကိုလိုနီလက်အောက်ခံနိုင်ငံတွေကနေတဆင့်နိုင်ငံပေါင်း36နိုင်ငံအထိဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးလာကြပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့ကွန်မြူနစ်စနစ်နဲ့လွှမ်းမိုးမှုတွေကိုတားဆီးနိုင်မှုအတွက်ဒီမိုကရေစီစံနှုန်းတွေအတွေးခေါ်တွေနဲ့အလေးထားတွေကိုပြန်ပွားစေခဲ့ပါတယ်။ဒုတိယလိုင်းကလည်းကဘာနဲ့ပြန့်နှံ့ရောက်ရှိခဲ့ပေမဲ့တချို့နိုင်ငံတွေမှာနိုင်ငံမတည်ငြိမ်မှုနဲ့စီးပွားရေးပြဿနာတွေကြောင့်အာဏာရှင်စနစ်လက်အောက်ကိုပြန်လည်ရောက်ရှိခဲ့ရပါတယ်။တတိယလိုင်း1984-1990ကတော့1980ပြည့်နှစ်ကစတင်ခဲ့ပြီးလက်တင်အမေရိကအရှေ့ဥရောပအာဖရိကနဲ့အာရှမှာရှိတဲ့နိုင်ငံပေါင်း60ကျော်ဟာဒီမိုကရေစီအသွင်ကူးပြောင်းခဲ့ပါတယ်။အထူးသဖြင့် 1924 ခုနှစ်မှာပေါ်တူဂီ၊ဂရိနဲ့စပိန်နိုင်ငံတွေမှာအာဏာရှင်စနစ်ကျဆင်းစေခဲ့ပြီးဒီမိုကရေစီစနစ်ကိုအောင်မြင်စွာကျင့်သုံးနိုင်ခဲ့ပါတယ်။စစ်အေးကာလအပြီး1991မှာအင်အားကြီးနိုင်ငံဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုပြိုကွဲမှုနဲ့အတူအာဏာရှင်စနစ်ကိုထောက်ခံမှုယုံနှင်းလာတာဟာဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်အတွက်တွန်းအားတစ်ရက်ဖြစ်စေခဲ့ပါတယ်။ဘာလင်တိုင်းပြိုကျပြီးနောက်ဂျာမနီအပါအဝင်အရှေ့ဥရောပနိုင်ငံတွေမှာအထူးသဖြင့်ပိုလန်ဟန်ဂေရီချက်ပြည်သူဓမ္မနိုင်ငံတို့မှာဒီမိုကရေစီစနစ်ကိုမြန်မြန်ဆန်ဆန်ပဲထွန်းကားစေခဲ့ပါတယ်။ဟန်တင်တန်ရဲ့လှိုင်းသုံးခုအပြင် Globalization တွင်ကျလာတဲ့21ရာစုမှာတော့ကမ္ဘာနိုင်ငံတွေရဲ့အချင်းချင်းကြားဆက်ဆံရေးတွေနဲ့နိုင်ငံရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုလူမှုဆက်ဆံရေးသတင်းချက်လက်နဲ့နည်းပညာဖွံ့ဖြိုးတိုးတက်မှုလွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းလာမှုနဲ့အတူပြည်ပလှုံ့ဆော်မှုတွေဟာဒီမိုကရေစီမဟုတ်သေးတဲ့နိုင်ငံတွေအတွက်ဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်တွန်းအားဖြစ်လာပါတယ်။နိုင်ငံတော်တော်များများမှာစည်းပွားရေးဖွံ့ဖြိုးတိုးတက်လာတာနဲ့အမျှပြည်သူတွေဟာနိုင်ငံအခွင့်အရေးကိုပုံမူတောင်းဆိုလာတာတွေကနေစပြီးဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်တွေကိုဦးတည်လာနိုင်ပါတယ်။ဘာသာရေးနဲ့ယဉ်ကျေးမှုစံနှုန်းတွေဟာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်အပေါ်အထောက်အကူဖြစ်စေနိုင်သလိုအချို့နိုင်ငံတွေမှာတော့အဟန့်အတားတွေဖြစ်စေနိုင်ပါတယ်။ကမ္ဘာတဝန်းမှာအိမ်နီးချင်းနိုင်ငံတွေရဲ့အောင်မြင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်တွေကလည်းဒီမိုကရေစီအသွင်ကူးပြောင်းမှုကိုဖြစ်လာစေဖို့တွန်းအားပေးနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရမှာပုံစံမျိုးမျိုးနဲ့ဖြစ်နိုင်ပြီးအကျဉ်းအဖြစ်တော့အသွင်ကူးပြောင်းမှုပုံစံ၃မျိုးရှိပါတယ်။အဲ့ဒါတွေကတော့ဖြူပြင်ပြောင်းလဲရင်းများပြုလုပ်ခြင်းဖြင့်အသွင်ကူးပြောင်းခြင်းအပြန်အလှန်ဆက်ဆက်ညှိနှိုင်းမှုများပြုလုပ်ပြီးအသွင်ကူးပြောင်းခြင်းနဲ့အာဏာရှင်အစိုးရကိုဖြုတ်ချခြင်းအသွင်ကူးပြောင်းခြင်းတို့ပဲဖြစ်ပါတယ်။ပထမတစ်မျိုးကတော့အာဏာရှင်ကိုယ်တိုင်ဖြူပြင်ပြောင်းလဲရေးပြုလုပ်ပြီးနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုလွှမ်းမိုးထားတဲ့ပုံစံဖြစ်ပါတယ်။နိုင်ငံတကာမှာ Globalization ကြောင့်အခြေအနေတွေပြောင်းလဲလာတဲ့အခါနိုင်ငံအားလုံးဟာနိုင်ငံရေးစီးပွားရေးနှီးပညာနဲ့လူမှုဆက်ဆံရေးအစရှိတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်လာရပါတယ်။အာဏာရှင်နိုင်ငံတွေမှာလည်းဒီစိန်ခေါ်မှုတွေနဲ့အတူပြည်တွင်းစန့်ကျင်မှုတွေကြောင့်ပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်ပါတယ်။ အတိုက်ခံအင်အားစုတွေအားနည်းတဲ့နိုင်ငံတွေမှာအာဏာရှင်အစိုးရဦးဆောင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းအတိုင်းအကန့်အသတ်တွေနဲ့အကောင့်တွေပေါ်ကြပါတယ်။ရွေးကောက်ပွဲတွေကျင်းပတာလွှတ်တော်နဲ့အတိုက်ခံနိုင်ငံရေးပါတီတွေရှိလာတာစတဲ့ဒီမိုကရေစီလက္ခဏာတွေကစတင်ပေါ်ထွက်လာပါတယ်။ဒါပေမဲ့အရေးပါတဲ့စုံပြတ်ချက်ချမှတ်ရတာတွေအစိုးရရာထူးနေရာတွေအဓိကစီးပွားရေးလုပ်ငန်းတွေကိုတော့အာဏာရှင်တိုင်ဝမ်ကသာထိန်းချုပ်ထားပါတယ်။ဒုတိယတစ်မျိုးကတော့အာဏာရှင်အစိုးရတွေနဲ့အတိုက်ခံအုပ်စုတွေအကြားအပြန်အလှန်ဆက်ဆက်ညှိနှိုင်းမှုပြုလုပ်တဲ့ပုံစံဖြစ်ပါတယ်။တချို့နိုင်ငံတွေမှာအတိုက်ခံအင်အားစုတွေကအားကောင်းလာကြပြီးဒီမိုကရေစီအသွင်ကူးပြောင်းမှုကိုအာဏာရှင်တွေအနေနဲ့ထိန်းချုပ်မှုမလွယ်ကူတဲ့အတွက်ကြောင့်မို့လို့အာဏာရှင်အစိုးရတွေဟာသူတို့အကျိုးစီးပွားကိုကာကွယ်ဖို့အပေးယူတွေဆက်ဆက်ညှိနှိုင်းမှုတွေလှုပ်လာကြပါတယ်။ဒီပုံစံမှာတော့အတိုက်ခံခေါင်းဆောင်တွေရဲ့နိုင်ငံရေးရဦးဆောင်နိုင်မှုမှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်မှုတွေကနေဒီမိုကရေစီအသွင်ကူးပြောင်းနိုင်မှုတိုင်းနာနဲ့အောင်မြင်မှုကိုအဆုံးဖြတ်ပေးပါတယ်။တတိယပုံစံမှာတော့အတိုက်ခံအင်အားစုတွေကလူထုကိုဦးဆောင်ပြီးအာဏာရှင်အစိုးရကိုဖျောက်ချတာပဲဖြစ်ပါတယ်။တချို့အာဏာရှင်တွေဟာသူတို့အာဏာတည်မြဲရေးအတွက်နှီးပေါင်းစုံနဲ့ဖိနှိပ်အုပ်ချုပ်ဖို့ကြိုးစားတဲ့အခါနိုင်ငံရေးစီးပွားရေးအကျပ်တဲတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တော့ဘဲပြည်သူလူထုရဲ့မကျေနပ်မှုအရင်းခံတွေကနေတဆင့်လူထုအုံကြွတော်လှန်တာတွေပေါ်ပေါက်လာခဲ့ပါတယ်။တော်လှန်အုံကြွမှုဖြစ်စဉ်တွေမှာအတိုက်ခံနိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးအရာလိမ္မာပါနဲ့မှုလူထုကိုဦးဆောင်နိုင်မှုနဲ့အဆုံးသက်တိုက်ပွဲဆင်နွှဲနိုင်မှုတွေကတော်လှန်ရေးအောင်မြင်ပြီးဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနိုင်ဖို့အဓိကအချက်ပဲဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်သွားတဲ့နိုင်ငံတွေအားလုံးဟာစိန်ခေါ်မှုတွေကိုရင်ဆိုင်ရပြီးချို့နိုင်ငံတွေမှာတော့အာဏာရှင်စနစ်လောက်ကိုပြန်လည်ရရှိသွားတတ်ပါတယ်။ဒါကြောင့်ဒီမိုကရေစီရင်ကျက်ခိုင်မာလာစေဖို့အတွက်နိုင်ငံရေးခေါင်းဆောင်တွေ၊လူမှုရေးခေါင်းဆောင်တွေ၊နိုင်ငံရေးအဖွဲ့အစည်းတွေ၊မီဒီယာတွေအနေနဲ့အစဉ်တစိုက်ကြိုးပမ်းနေဖို့လိုအပ်ပါတယ်။ဒီလိုဆောင်ရွက်ရမှာနိုင်ငံရေးအဖွဲ့အစည်းတွေကြားအပြန်အလှန်ထိန်းချုပ်နိုင်ဖို့တရားဥပဒေစိုးမိုးမှုလို့ခေါ်တဲ့ဥပဒေအထက်မှာဘယ်သူမှမရှိဖို့လူခွင့်ရေးနဲ့နိုင်ငံသားခွင့်ရေးတွေအကာအကွယ်ပေးဖို့အတွက်လွတ်လပ်တဲ့မီဒီယာတွေနဲ့နိုင်ငံရေးဗတ်မလိုက်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဖြစ်တည်မှုကအရေးကြီးပါတယ်။ဒါမှသာအစိုးရနိုင်ငံခေါင်းဆောင်တွေနဲ့ပတ်သက်ပြီးဗတ်မလိုက်တဲ့သတင်းထုတ်ပေါ်ရေးသားတာတွေလွှတ်တော်နဲ့တရားရုံးရွေးကောက်ပွဲစတဲ့နိုင်ငံရေးဖြစ်စဉ်တွေကိုစောင့်ကြည့်လေ့လာတာတွေကနေပြည်သူလူထုအားလုံးပါဝင်လာနိုင်မှုပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုလို့မြင့်တင်နိုင်မှာဖြစ်ပါတယ်။ဒါတွေဟာဒီမိုကရေစီစနစ်ရင်းကျက်ခိုင်မာလာစေဖို့အတွက်လိုအပ်ချက်တွေပဲဖြစ်ပါတယ်။